This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည်စင်ကြပါစို့။အခုချိန်တော့စပြီ။ Radio NUG Season 2ဓာတ်ရိုက်အတံလွတ်ပြီ။
ရေဒီယို NUG သတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးဆေးအာဏာရှင်ဗီတို့မှခင်ဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါခင်ဗျာ။အခုချိန်ကစတင်ပြီး2025ခုနှစ်ဇွန်လ12ရက်နေ့ရေဒီယို NUG မနက်ပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီးရီးသတင်းကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်ဇွန်လ12ရက်နေ့မနက်ပိုင်း Radio NUG စီးရီးသတင်းများကိုတင်ပြပေးပါတော့မယ်။အခုပထမဆုံးတစ်ပုဒ်အနေနဲ့တက်ရှိ CEO လို့စေကောင်စီဝါဒဖြန့်ကြွေးကြော်ခဲ့တဲ့ဥက္ကဋ္ဌစက္ကန့်ကိုဒေါ်လာရေးတက်များထိုးစစ်ဆင်တိုက်ခိုက်နေတဲ့သတင်းကိုတင်ပြပေးပါမယ်။မြန်မာထိုင်းနယ်စပ်အနီးမှာရှိတဲ့စစ်ကောင်စီရဲ့အဓိကခြေကုပ်စခန်းဖြစ်တဲ့ဥက္ကဋ္ဌတပ်စခန်းကိုဒေါ်လာရေးတပ်ဖွဲ့များကဇွန်လ17ရက်နေ့မှာထိုးစစ်ဆင်တိုက်ခိုက်နေကြောင်းကရင်စစ်ရေးသတင်းရင်းမြစ်များမှသိရပါတယ်။ဥက္ကဋ္ဌစခန်းဟာ2022ခုနှစ်ဇွန်လမှာဒေါ်လာရေးတက်များရဲ့ပထမအကြိမ်ထိုးစစ်ကိုခံခဲ့ရပြီးတော့တစိတ်တပိုင်းသိမ်းယူနိုင်ခဲ့ပေမဲ့အပီးသက်မသိမ်းပိုင်နိုင်ခဲ့တာကြောင့်စစ်ကောင်စီက၎င်းစခန်းကိုတက်ရှိ CEO လို့ဝါဒဖြန့်ကအောင်မြင်စွာခုခံနိုင်ခဲ့တယ်လို့ကြွေးကြော်ခဲ့ပါတယ်။အခုထိုးစစ်မှာကရင်အမျိုးသားအစည်းအရုံး KNU လက်အောက်မှာရှိတဲ့ကရင်လွတ်မြောက်ရေးတပ်မတော် KNL ကရင်အမျိုးသားကာကွယ်ရေးတပ်ဖွဲ့ KNTU နဲ့ပြည်သူ့ကာကွယ်ရေးတပ်မတော် PDF တို့ပူးပေါင်းပါဝင်ပြီး KNL ကဦးဆောင်နေတယ်လို့သိရပါတယ်။ဥက္ကဋ္ဌရွာဟာမြောက်ရီမျိုးရဲ့တောင်ဘက်နဲ့အရှိတောင်ဘက်ဒေသများကိုဆက်သွေထားတဲ့အဓိကကားလမ်းပေါ်မှာတည်ရှိပြီးတော့စစ်ကောင်စီရဲ့တပ်စခန်းမှာရွာမြောက်ဘက်လမ်းမကြီးဘေးမှာတည်ရှိပါရယ်ခင်ဗျာ။ဆက်လက်ပြီး TNL နဲ့ DPL အပါအဝင်ပြည်သူ့ကာကွယ်ရေးတပ်မတော် PDF ရဲဘော်များပါနောင်ချိုတိုက်ပွဲမှာမြေပြင်မှာအတူတကွတိုက်ပွဲဝင်နေတဲ့သတင်းကိုတင်ပြပေးပါမယ်။TNL နဲ့ DPL အပါအဝင်ပြည်သူ့ကာကွယ်ရေးတပ်မတော် PDF ရဲဘော်များပါနောင်ချိုတိုက်ပွဲမှာမြေပြင်မှာအတူတကွတိုက်ပွဲဝင်နေတယ်လို့ပြီးခဲ့တဲ့ရက်ပိုင်းကထွက်ပေါ်လာတဲ့သတင်းအမှားများအပေါ် DPL ဥက္ကဋ္ဌကိုထွန်းထွန်းနိုင်ကဆိုရှယ်မီဒီယာမှာအသိပေးဆိုထားပါတယ် TNL မှကျွန်တော်တို့ DPL ကိုရောအခြားပြည်သူ့ကာကွယ်ရေးတပ်မတော် PDF တွေကိုရောနောင်ချိုတိုက်ပွဲကနေမောင်းမထုတ်ပါဘူးမြေပြင်မှာကလက်ချင်းချိတ်ပြီးတော့နှီးမျိုးစုံနဲ့စူးစမ်းတိုက်ပွဲဝင်နေကြပါတယ်လို့အသိပေးဆိုထားပါတယ်။ဇွန်လ10ရက်နေ့မှာ TNL တပ်ဖွဲ့မှပြည်သူ့ကာကွယ်ရေးတပ်မတော် PDF ရဲဘော်များနဲ့တော်လှန်ရေးရဲဘော်များကိုမောင်းထုတ်ကြောင်းလူမှုကွန်ရက်မှာသတင်းထုတ်များထွက်ပေါ်ခဲ့ခြင်းဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ပလဲမျိုးနဲ့အတွင်ပြက်ကျတဲ့တိုက်လေရင်မှလေရင်မှုတိတ်ဆုံးပြီးတော့ရုပ်အလောင်း၄လောင်းတွေ့ရှိရတယ်လို့ PNL ထုတ်ပြန်တဲ့သတင်းကိုတင်ပြပေးပါမယ်။ဇွန်လ10ရက်နေ့နေ့လယ်12:15မိနစ်အချိန်မှာစကိုင်းတိုင်းပလဲမျိုးနယ်ကန်တောင်စခန်းသိန်းတိုက်ပွဲအတွင်ပြည်သူ့လူမျိုးရေးတပ်မတော် PNL မှပြစ်ချနိုင်ခဲ့တဲ့စစ်ကောင်စီရဲ့တိုက်လေရင်ဟာကြေးရွာတရွာတဲကိုထိုးစိုက်ဆင်းသွားပြီးတော့လေရင်မှုတိဆုံးကြောင်းအတီးပြုတ်ထားနိုင်ကြောင်း PNL ကသတင်းထုတ်ပြန်ထားပါတယ်။ဒါ့အပြင်လေရင်ပြက်ကျရာနေရာမှာရှိတဲ့အိမ်တလုံးတဲမှာရုပ်အလောင်း3လောင်းနဲ့ခြံဝန်းတဲမှာရုပ်အလောင်း1လောင်းစုစုပေါင်းရုပ်အလောင်း4ခုတွေ့ရှိရတယ်လို့ဖော်ပြထားပါတယ်။အချို့ရုပ်အလောင်းများမှာလုံးဝမီးကျွန်းထားပြီးတော့အချို့မှာမီးဆက်မလောင်ပဲရှိနေကာရုပ်အလောင်းများမှာမီးကျွန်းထားတာကြောင့်လေရင်မှုရဲ့ရုပ်အလောင်းကိုခွဲခြားအတီးပြုတ်၍မရသေးဘူးလို့သိရပါတယ်ပြစ်ချလိုက်နိုင်တဲ့လေရင်အမျိုးအစားကိုအတီးပြုတ်နိုင်ရန်စူးစမ်းနေစေဖြစ်တယ်လို့အသိပေးထားပါတယ်ခင်ဗျာဆက်လက်ပြီးတော့ဆလင်းမျိုးနဲ့ဂွေးကုန်းနဲ့စနေချောင်းရွာအတွင်စစ်ကောင်စီမီးရှို့ဖျက်ဆီးခဲ့တဲ့မိသားစုများအားစာနယ်ရိတ်ခါများထောက်ပံ့တဲ့တဲ့တင်ကိုတင်ပြပေးပါမယ်ဆလင်းမြို့နယ်73ရက်ကြာတိုက်ပွဲအတွင်းစစ်ကောင်စီဘက်မှမီးရှို့ခံခဲ့ရတဲ့ ဂွေကုန်းကျေးရွာမှာမိဘတင်အင်ဂျီ239စုနဲ့စနေချောင်ကျေးရွာမှာမိဘတင်အင်ဂျီ35စုတို့အတွက်ဇလင်းမျိုးနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့မှစံခေါက်ဆွေးချက်ဦးအသားဒုကလပ်ပဲငပိစတဲ့စာနယ်ဇင်းခါများကိုပထမအကြိမ်ကူညီထောက်ပံ့ပေးနိုင်ခဲ့ကြောင်းပြည်တွင်းစစ်ကာလအတွင်းပြည်သူလူထုအနေဖြင့်စစ်ဘေးရဲ့ဆိုးဝါးလာတဲ့ဘေးဒုက္ခများရင်ဆိုင်လျက်ရှိရာပြည်သူမှာပြည်သူပဲရှိတယ်ဆိုတဲ့စကားနဲ့အညီခတ်ခဲတဲ့အချိန်များအားစိတ်ထဲကြန့်ခိုင်စွာဖြင့်ဖြတ်ကျော်နိုင်ရေးအတွက်ဗတ်စုံတောင်းစုံမှဂျိုးပန်းဆောင်ရွက်လျက်ရှိတယ်လို့ဖော်ပြထားပါတယ်။တရင်ပေလှူဒန်းလူပါကလုံခြုံရေးအတွက်ပြည်သူ့ကာကွယ်ရေးအဖွဲ့ဆက်လင်းနဲ့ဆက်လင်းမျိုးနဲ့တိုင်ကြားရေးကော်မတီတို့ရဲ့ Telegram Channel Link များမှတဆင့်ဆက်သွယ်နိုင်တယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ပေါင်မျိုးနဲ့ကပ္ပစာ24မှဒုတိယတက်ချက်တဦးနဲ့အတင်းအဓမ္မတက်သားစုဆောင်ခံရတဲ့ခလာရ31မှတက်သားတဦးတို့လက်နက်ခဲရဲများနဲ့အသီးသီးအလင်းဝင်တဲ့တရင်ကိုတင်ပြပေးပါမယ်။ပခုတ်ကူခရိုင်ပေါင်းမြို့နယ်အခြေဆိုင်ကပ္ပစ24မှဒုတက်ချက်တဦးဟာပခုတ်ကူခရိုင်အမှတ်5တက်ရင်ထံကို2025ခုနှစ်ဇွန်လ3ရက်နေ့မှာ MA3 တနက်2လက် MG1 ဘုံဒီတလုံး 5.56G 214တောင်းနဲ့ကြီပေါက်4ပေါက်နဲ့အတူအလင်းဝင်ရောက်ခဲ့ကြောင်းတရင်ထုတ်ပြန်ထားပါသည်။ပခုတ်ကူခရိုင်အမှတ်5တက်ရင်မှုမှပြည်သူ့ဘက်ကိုကူးပြောင်းလာခြင်းအတွက်နှွေးထွေးစာကြိုးဆိုကြောင်းနဲ့ကြံရှိနေတော်သူများလည်းပြည်သူ့ဘက်ကိုလက်နက်ခဲယမ်းများဖြင့်အချိန်မီအလင်းဝင်ရောက်လာကြဖို့တတိပေးပြောကြားခဲ့ပြီးတော့ဂွန်ပြူစုဂျင်းငွေ30,000ကျပ်တိတိကိုချင်းမြင့်ခဲ့တယ်လို့ဖော်ပြထားပါတယ်။အလားတူဇွန်လ1ရက်နေ့မှာခလာရ31မှာတာဝန်ထမ်းဆောင်နေတဲ့စစ်ကောင်စီတပ်သားတဦးဟာဘီဝါ33နေမီဒေါနာတက်ရင်တက်ခွဲ4ကိုလက်နက်ဖြင့်အလင်းဝင်လာခဲ့ကြောင်းကန်ဘောက် Defense Force မှတရင်ထုတ်ပြန်ထားပါတယ်။အလင်းဝင်လာတဲ့စစ်ကောင်စီတပ်သား9ပိုင်းအမှတ်ပစ131935ဟာရန်ကုန်တိုင်းတင်ကန်းကျုံမြို့နယ်မှာနေထိုင်သူဖြစ်ပြီးတော့ညအချိန်အပြင်ထွက်ရင်ပေါ်တာဆွဲခံရသူဖြစ်ကစစ်တင်တဲ့အပတ်စဉ်ခုနှစ်တင်နန်းစင်းတယောက်ဖြစ်ပြီးတော့ခေါစာမြို့နယ်ကခလာရ31မှာ9လခန့်တာဝန်ထမ်းဆောင်ခဲ့တယ်လို့သိရပါတယ်။ညဘက်ကင်းတာဝန်ကြားချိန်မှာထွက်ပြေးလာခဲ့ပြီးတော့ဒေါနာတက်ခွဲလေးကိုဆက်သွေလာတဲ့အတွက်ကြောင့်လမ်းပိုင်းတနေရာမှတဆင်ဘီဝါ33နေမီအတွင်းကိုတွားရောက်ခေါ်ဆောင်ပေးခဲ့က MA1 တက်လက်ကြီးပေါက်တစ်ခု 5.56G 25တောင်းနဲ့အတူအလင်းဝင်ရောက်လာခဲ့တယ်လို့ဖော်ပြထားပါတယ်။အဒီနောက်စုချင်းငွေများချင်းမြင့်ခဲ့ပြီးတော့လွတ်မြောက်နေမီတနေရာကိုဘေးကင်းစွာပို့ဆောင်ပေးခဲ့ပြီးဖြစ်ကြောင်းထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့နိုင်ငံတော်ဝန်အကြံဖက်စီအုပ်စုကြောင့်အမျိုးသမီး309ဦးသေဆုံးခဲ့ပြီးအသက်18နှစ်အောက်ကလေးငယ်82ဦးပါဝင်နေဆိုတဲ့သတင်းကိုတင်ပြပေးပါမယ်။နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမှကောက်ယူထားတဲ့သတင်းအချက်အလက်များအရ2025ခုနှစ်ဇန်နဝါရီလ1ရက်နေ့မှဇွန်လ17ရက်နေ့အထိနိုင်ငံတော်ဝန်မှာအကြံပေးစီအုပ်စုကြောင့်အမျိုးသမီး309ဦးသေဆုံးခဲ့တယ်လို့အမျိုးသမီး309ဦးသေဆုံးခဲ့တာကိုအမည်နဲ့တကွအတည်ပြုနိုင်ခဲ့ပြီးတော့အဲ့ဒီအရေးအတွက်မှာအသက်18နှစ်အောက်ကလေးငယ်82ဦးပါဝင်တယ်လို့ဖော်ပြထားပါတယ်အဆိုပါသေဆုံးသူများအနက်စကိုင်းတိုင်းမှာ102ဦးဖြစ်သေဆုံးမှုအများဆုံးဒေသဖြစ်ပြီးတော့242ဦးမှာစစ်အုပ်စုရဲ့လေကြောင်းဖြင့်တိုက်ခိုက်မှုကြောင့်အများဆုံးသေဆုံးခဲ့ရပါတယ်ဇွန်လ9ရက်နေ့ည9နာရီကျော်ကအချိန်မှာစကိုင်းတိုင်းတီချိုင်မြို့နယ်ပေါက်ကုန်းကျေးရွာကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲအကြံဖက်စေအုပ်စုကလေကြောင်းဖြင့်ပုံကျဲခဲ့တာကြောင့်ကျေးရွာအတွင်းမှာရှိတဲ့လူနေအိမ်များပေါ်ကိုကြားရောက်ပေါက်ကွဲခဲ့ပြီးတော့အမျိုးသမီးမမိုးလင်းသူကိုဘုံစားထိမှန်ပြီးတော့နေရာမှာတည်ဆုံးခဲ့တယ်လို့သတင်းရရှိပါရယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းလေးကိုတော့ Radio NUG သတင်းတောက်တာကီနဲ့ Car Shell တို့ကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာစီးရီးသတင်းလေးကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းလေးကိုမင်းယူကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ
Radio NUG သောတာရှင်မိဘပြည်သူများမင်္ဂလာပါခင်ဗျာခုချိန်ကစပြီး2025ခုနှစ်ဇွန်လ12ရက်နေ့ Radio NUG ရဲ့မနက်ခင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာကျွန်တော်ကတော့မင်းယူပါပထမဆုံးသတင်းအနေဖြင့်113ချိန်မြောက်ပြည်ပြည်ဆိုင်ရာအလုပ်သမားရေးညီလာခံတွင်မြို့သားညီညွတ်ရေးအစိုးရကိုစား IUFE တွဲဘက်အထွေထွေတွင်ရေးမှုက NUG ကိုစားမိန်ကွန်းပြောကြားခဲ့တဲ့သတင်းကိုတင်ပြပေးပါမယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့၌ကျင်းပလျက်ရှိသည့်113ချိန်မြောက်ပြည်ပဆိုင်ရာအလုပ်သမားရေးညီလာခံတွင်မြို့သားညီညွတ်ရေးအစိုးရကိုစား International Union of Food, Agriculture, Hotel, Restaurant, Catering, Tobacco and Allied Workers Association IUFE တွဲဘက်အထွေထွေအတွင်ရေးမှူး Mr. Christian Bragasan ကဇွန်လ10ရက်နေ့တွင်တက်ရောက်စကားပြောကြားခဲ့ပါသည် မြို့သားညီညွတ်ရေးအစိုးရသည်2021ခုနှစ်စစ်အာဏာသိမ်းမှုကိုဆန့်ကျင်သောရွေးကောက်ခံလွှတ်တော်အမတ်များဒီမိုကရေစီလိုလားသူများတိုင်းရင်းသားလူမျိုးစုကိုယ်စားလှယ်များဖြင့် Federal Democracy Charter နှင့်အညီပြည်သူလူလားချက်ပေါ်အခြေခံ၍ Federal Democracy ပြည်ထောင်စုတည်ဆောက်ရေးဖွဲ့စည်းတည်ထောင်ထားကြောင်းမြန်မာနိုင်ငံတွင်2021ခုနှစ်မှစ၍စစ်အာဏာရှင်သည်အကြမ်းဖက်မှုများကိုပြုလုပ်လာခဲ့ရာပြည်သူ 6,600 ကျော်အသက်ဆုံးရှုံးခဲ့ရပြီး 29,000 ကျော်ဥပဒေမဲ့ဖမ်းဆီးခံခဲ့ရကြောင်းပြည်သူ 182 ဦးမှာတေဒဏ်ချမှတ်ခံထားရပြီးပြည်သူ 3.6 တန်းကျော်မှာနေရဲစွန့်ခွာထွက်ပြေးတိမ်းရှောင်နေကြရကြောင်း၎င်းကထည့်သွင်းပြောကြားခဲ့ပါတယ်။ထို့အပြင်အလို့သမားတမကခေါင်းဆောင်များကိုဖမ်းဆီးနှိပ်စက်ခြင်းပြည်ပသို့ထွက်ပြေးတိမ်းရှောင်အောင်လှုပ်ဆောင်ခြင်းလူသမားများ၏အခြေခံခွင့်ရများချိုးဖောက်ခြင်းတို့ပြုလုပ်ခဲ့ကြောင်းအရမလှုပ်အားခိုင်းစေခြင်းများလည်းကျေပြန့်စွာဖြစ်ပေါ်စေခဲ့ကြောင်းစစ်ဥပဒေအမိန့်များကြောင့်ဒီမိုကရေစီနှင့်လွတ်လပ်ခွင့်များမရှိတော့ယုံသာမကပြည်သူများအကြောက်တရားကြီးစိုးအောင်ဖန်တီးလျက်ရှိကြောင်းမိဘများသည်မိမိတို့၏သားသမီးများစစ်တပ်အတွင်းသို့အရမဖမ်းဆီးခေါ်ဆောင်ရမည်ကိုစိုးရိမ်မှုကြီးနေကြကြောင်းစစ်မှုထမ်းရန်ညှဉ်းဆန်သူများကိုထောင်ချနှိပ်စက်တိဆုံအထိပြုလုပ်လျက်ရှိကြောင်းလူငယ်များသည်ထွက်ပြေးတိမ်းရှောင်ခြင်းမှအပမည်သည့်ရွေးချယ်မှုများမရှိတော့ကြောင်းပြောကြားခဲ့ပါသည် ILO က Article 33ဖြင့်အရေးယူရန်ဆုံးဖြတ်လိုက်ခြင်းသည်အခြေခံလူအခွင့်အရေးလူ့သမားအခွင့်အရေးအတွက်တကဘာလုံးကအားပေးထောက်ခံကြောင်းကိုဖော်ပြလိုသည့်ခိုင်မာအားကောင်းသောအသိပေးမှုတစ်ခုဖြစ်ပြီးအားလုံးယုံကြည်ထားသည့်ဒီမိုကရေစီ၏အခြေခံသဘောတရားများလည်းဖြစ်ကြောင်းဒီမိုကရေစီဖြည့်ဆည်းသူများကိုတာဝန်ယူမှုတာဝန်ခံမှုရှိစေနိုင်ရန်ပြည်ပဆိုင်ရာစနစ်များဖန်တီးပေါ်ဆောင်ခြင်း၏အရေးပါမှုကိုနားလည်ရမည်ဖြစ်ကြောင်းမြေပြင်ရှိပြည်သူများကလည်းကြိုးဆိုခဲ့ကြကြောင်းလိုအပ်သည့်အခါပြည်ပဆိုင်ရာစောင့်ကြည့်မှုနှင့်ဝင်ရောက်အရေးယူနိုင်ရေးအတွက်အခွင့်အလမ်းများဖန်တီးပေးနိုင်လိမ့်မည်ဖြစ်ကြောင်းယခုနှစ်တွင် NUG ၏သုံးဖွဲ့ဆိုင်ကိုယ်စားလှယ်အဖွဲ့ညီလာခံတို့ပါဝင်တက်ရောက်နိုင်ပြီးလာမည့်နှစ်တွင် NUG ၏သုံးဖွဲ့ဆိုင်အဖွဲ့ကိုမြန်မာနိုင်ငံ၏တရားဝင်ကိုယ်စားလှယ်အဖြစ်အသိအမှတ်ပြုရန်မဖြစ်မနေလိုအပ်ကြောင်းလူ့သမားအလုံးအတွက်တရားမျှတမှုလွတ်လပ်ခွင့်နှင့်ဂုဏ်သိက္ခာကိုကာကွယ်ရန်မြန်မာပြည်သူများနှင့်တသားတည်းယက်တည်ရန်အချိန်ကောင်းတစ်ခုပင်ဖြစ်ကြောင်းအမျိုးသားညီညွတ်ရေးအစိုးရကိုယ်စား Mr. Christian Bragerson ကတိုက်တွန်းပြောကြားခဲ့ပါတယ်ခင်ဗျာဆက်လက်ပြီးမန္တလေးဒေသဂျာကာလနိုင်ငံရေးအစီအမံရေးဆွဲရေးလုပ်ငန်းစဉ်နှင့်မူကြမ်းရေးဆွဲထားမှုများအားမျှဝေဆွေးနွေးတဲ့သတင်းကိုတင်ပြပေးပါမယ်။မကွေးဖက်ဒရယ်ယူနစ်ဂျာကာလအစီအမံရေးဆွဲရေးကြိုတင်ပြင်ဆင်မှုဆိုင်ရာကော်မရှင်နှင့်မန္တလေးဒေသဂျာကာလနိုင်ငံရေးအစီအမံဖော်ထုတ်မှုဆိုင်ရာချိတ်ဆက်ညှိနှိုင်းရေးနှင့်မူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီတို့ဟာဇွန်လ17ရက်တွင်ဇွန်ပလက်ဖောင်းမှတဆင့်တွေ့ဆုံဆွေးနွေးခဲ့ကြတယ်လို့သတင်းရရှိပါတယ်။တွေ့ဆုံဆွေးနွေးပွဲသို့နှစ်ဖက်တက်ရောက်သူစုစုပေါင်း50ကျော်တက်ရောက်ပြီးမန္တလေးဒေသမူကြမ်းရေးဆွဲရေးလုပ်ငန်းကော်မတီအနေဖြင့်မန္တလေးဒေသဂျာကာလာနိုင်ငံရေးအစီအမံရေးဆွဲရေးလုပ်ငန်းစဉ်နှင့်မူကြမ်းရေးဆွဲထားမှုများအားမျှဝေဆွေးနွေးခြင်းယင်းဆွေးနွေးမှုများအပေါ်မကွေးဖက်ဒရယ်ယူနစ်ဂျာကာလာအစီအမံရေးဆွဲရေးကော်မရှင်ဘက်မှလည်းမေးခွန်းများမေးမြန်းခြင်းအကြံပြုခြင်းဆွေးနွေးဖလှယ်ခြင်းများကိုဆောင်ရွက်ခဲ့ကြပါသည်အဲ့ဒီနောက်မကွေးဖက်ဒရယ်ယူနစ်၏လက်ရှိလုပ်ငန်းစဉ်များဆောင်ရွက်နေမှုကိုလည်းဆွေးနွေးမျှဝေခဲ့ကြပြီးမန္တလေးဒေသနှင့်မကွေးဖက်ဒရယ်ယူနစ်သည်နယ်မြေချင်းထိစပ်လျက်ရှိပြီးအပြန်အလှန်ဆွေးနွေးမှုများထိတွေ့ဆက်ဆံမှုများဆောင်ရွက်၍စစ်အာဏာရှင်စနစ်ဖျောက်ချရေးနှင့် Federal Democracy နိုင်ငံတည်ဆောက်ရေးကိုအတူလက်တွဲဆက်လက်တိုက်ပွဲဝင်ကြရမှာဖြစ်ကြောင်းဆွေးနွေးခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာဆက်လက်ပြီးအခြေခံကွန်ပျူတာသင်တန်းဆင်ပွဲနှင့်လူငယ်များတွေ့ဆုံပွဲအခမ်းအနားကရင်နီပြည်တနေရာတွင်ကျင်းပတဲ့သတင်းကိုတင်ပြပေးပါမယ်။ KPPA, DOYA, IEC လူငယ်ရေးရာဌာန The Present Team, KNA တို့မှပူးပေါင်း၍မေလ5ရက်နေ့မှဇွန်လ10ရက်နေ့အထိဖွင့်လှစ်သောအပတ်စဉ်6အခြေခံကွန်ပျူတာသင်တန်းဆင်ပွဲနှင့်လူငယ်များတွေ့ဆုံပွဲအခမ်းအနားကိုဇွန်လ10ရက်နေ့အင်္ဂါနေ့တွင်ကရင်နီပြည်တနေရာတွင်ကျင်းပခဲ့ကြောင်းကရင်နီနိုင်ငံရေးအကျဉ်းသားများအစည်းအရုံး KPPA မှသတင်းထုတ်ပြန်ပါသည်ထို့အခမ်းအနားသို့ကရင်နီနိုင်ငံရေးအကျဉ်းသားများအစည်းအရုံး KPPA ကရင်နီပြည်ဂျာကာလာစီမံအုပ်ချုပ်ရေးကောင်စီလူငယ်ရေးရာဌာန IEC DOYA ကရင်နီသူနာပြုအစည်းအရုံး KNA ပူးပေါင်းအုပ်ချုပ်ရေးကော်မတီဘောလခဲပြည်သူ့ကာကွယ်ရေးတပ် BPDF ကရလီဖုလူငယ်များကာလာလာတလူငယ်များKNWO, The Present Dino မှတာဝန်ရှိသူတို့အသီးသီးတက်ရောက်၍ဂုံပြုမိတ်ဆက်အားပေးစကားပြောကြားခဲ့ကြတယ်လို့သိရပါတယ်ခင်ဗျာ ဆက်လက်ပြီးတပရင်းမြို့နယ်အတွင်းရေကျော်ဝင်နေတဲ့ဆင်မြောင်းအားပြုပြင်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်ဇွန်လ17ရက်နေ့နက်ခင်းပိုင်းအချိန်တွင်တပရင်းမြို့နယ်အတွင်းရှိလမ်းဖြတ်တနေရာတွင် မိုးများ၍မူးအတက်မှရေကျော်ဝင်နေမှုကြောင့်ခရီးသွားအများပြည်သူများနှင့်အနီးတစ်ဝိုက်ရှိကျေးရွာများမှတောင်သူများအခက်အခဲကြုံတွေ့နေရကြောင်းသတင်းရရှိပါသည်ထို့သောအခက်အခဲကြုံတွေ့နေရတာကြောင့်တပရင်းမြို့နယ်ပအဖအီလမ်းညွှန်မှုဖြင့်မြို့နယ်ဆယ်မြောင်းဌာနမှဦးစီးကမြို့နယ်ပကဖအဖွဲ့များအနီးနားရှိကျေးရွာများမှပြည်သူများစုပေါင်းပြီးဆယ်မြောင်းအားပြုပြင်ထိန်းသိမ်းခဲ့ကြတယ်လို့သိရှိရပါတယ်ခင်ဗျာဆလဘီဒေါ်ဆန်းစုကြည်မွေးနေ့အထိန်အမှတ်ကဗျာနှင့်ဝိထုတို့ပြိုင်ပွဲစာမူများကိုစီစစ်အမှတ်ပေးနေတဲ့သတင်းကိုတင်ပြပေးပါမယ်ဒေါ်ဆန်းစုကြည်၏အသက်80ပြည့်မွေးနေ့အထိန်အမှတ် CRPH Norway ၏ကဗျာနှင့်ဝိထုတို့ပြိုင်ပွဲအတွက်ပေးပို့လာသောစာမူများကိုစာစစ်တိုင်အဖွဲ့ကစီစစ်အမှတ်ပေးနေပြီလို့ဆိုပါတယ်ပေးပို့လာတဲ့ကဗျာစာမူ200ကျော်နဲ့ဝိထုတို့20ခန့်ကိုအခုအထိကူးယူစစ်ဆေးဆဲဖြစ်တာကြောင့်ပြိုင်ပွဲဝင်လာတဲ့စာမူအရေအတွက်ကိုအတိအကျမပြောနိုင်သေးသလိုပေးပို့သူတိုင်းကိုစာမူလက်ခံရရှိကြောင်းအကြောင်းမပြန်နိုင်တာကိုနားလည်ပေးစေချင်ပါတယ်မထင်မှတ်လောက်အောင်များပြားတဲ့အီးမေးများကိုစစ်စစ်ဖတ်ရှုနေကြရတာကြောင့်ကြံ့ကြာမှုများရှိနေတာကိုလည်းနားလည်ပေးစေလိုပါတယ်။စာမူတွေမရောက်မှဆိုလို့အခါခါပို့ကြသူများနဲ့နေရာစုံမှမေးမြန်းစုံစမ်းကြသူများရဲ့အားထုတ်မှုကိုလေးစားသောအဖြစ်စာမူများတစ်ခုမကျန်ပြိုင်ပွဲဝင်ခွင့်ရစေရန်ကျမတို့ volunteer အဖွဲ့ကအထူးတတိထားစုစည်းနေကြပါတယ်။အခုဆိုရင်စာစစ်တိုင်းအဖွဲ့ကစာမူတွေကိုစတင်စီစစ်ပြီးအမှတ်ပေးနေကြပါပြီလို့ CRPH Support Group Norway မှအထွေထွေအတွင်းရေးမှူးမတ်ဝင်းမုံဝင်းကပြောပါတယ်။အမှတ်ပေးပုံနည်းစနစ်များဒိုင်းများရဲ့အတွေ့အကြုံမျှဝေတဲ့အစီအစဉ်နဲ့စုရရှိသူကြီးညာတဲ့အခမ်းအနားကိုလာမည့်ဇွန်လ19ရက်နေ့မြမစံတော်ချိန်နနက် 12:30 မိနစ်တွင်အွန်လိုင်းကနေတိုက်ရိုက်ထုတ်လွှင့်သွားမှာဖြစ်ကြောင်းသိရပါပါတယ်ခင်ဗျာ။ဒီခုနောက်ဆုံးသတင်းအနေဖြင့် Weekly Super 4အပတ်စဉ်5အတွက်စုမဲပေါင်း 1,310 စုကိုကန်ထူးရှင်များ၏ຫນွေဥတီအကောင့်ထဲသို့ဓာတ်ရိုက်ချင်းမြင့်ပေးအပ်ခဲ့တဲ့သတင်းကိုတင်ပြပေးပါမယ်။ပြည်သူဗန္နာကိုအပတ်စဉ်ပံ့ပိုးနိုင်ရန်အားဖြင့်ဝန်ရံသူများကြောင့် Weekly Super 4အပတ်စဉ်5အတွက်လက်မှတ်အဆောင်ရေ 14,100 ကျော်ရောင်းချနိုင်ခဲ့ပြီးစုမဲပေါင်း 1,310 စုကိုကန်ထူးရှင်များ၏ຫນွေဥတီအကောင့်ထဲသို့ဓာတ်ရိုက်ချင်းမြင့်ပေးခဲ့ကြောင်းຫນွေဥတီမိသားစုမှအတည်ပြုဆိုပါတယ်။ပြည်တိုင်းတောင်လိုစိတ်တက်နဲ့ပါဝင်အားဖြည့်ကြသူများကိုကျေးဇူးအထူးတင်ရှိသလိုမြမပြည်သစ်ထူထောင်နိုင်သည့်အထိအဆုံးတိုင်လျှောက်လန်းကြမည်ဟုယုံကြည်ရင်း Super 4နှင့်ပြည်သူ့ဗန္နာအပတ်စဉ်ပံ့ပိုးပါဟုဖော်ပြပါသည် Weekly Super 4မှာ True Random စနစ်ဖြင့်ရွေးချယ်ပေးသွားမည့်စုအမျိုးအစား6ခုမှစုချင်းငွေပမာဏပေါင်း 3,960 ကျော်အထိအပတ်စဉ်ချီးမြှင့်နိုင်စွမ်းရှိပြီးစုပေါင်း 5,250 အတွင်းဇာတို့ပိုင်ဆိုင်ခွင့်ကိုအပတ်စဉ်အနည်းဆုံးငွေကျပ် 1,000 နှင့်စတင်နိုင်ပြီလို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတောက်တာကီနဲ့ Carshell တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပြည်တွင်းသတင်းတွေကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုဆက်လက်ပြီးတော့တော်လည်းကြီးကဗျာကန်တာမှာအောက်ချင်းမန်မေဇာဂီရီရေးသားထားပြီးလွတ်လပ်မျိုးဖတ်ကြားထားတဲ့ထောက်ပို့ပေးပါဆိုတဲ့တော်လည်းကြီးကဗျာကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ထောက်ပို့ပေးပါအဖိနှိတ်ခံဘဝနဲ့အသက်ရှင်နေရမယ့်အစားဖိနှိတ်သူကိုတံပြန်အန်တုအနံ့ယူမှုအောင်ပွဲတွေယူမှသူဘဝတံပိုးရှိမယ်အာနာရှင်လူမိုက်တစုရဲ့ဘူကြချဲလဲမှုအောက်မှာကျွန်းတပေါက်လိုကြောက်နေမဲ့အစားခေါင်းငုံမခံတော်လှန်တိုက်ခိုက်အသက်ပေးတာမှသူ့သမိုင်းလှောက်မယ်လူလူချင်းတံပိုးမထတဲ့အာနာရှင်အောက်ဒူးထောက်အရှုံးပေးမဲ့အစားလူတံပိုးလူကုံတိတ်ခအတွက်ရဲရဲတောက်ရှစ်ထွက်တိုက်ပွဲဝင်ချင်းဟာဂုံတိတ်ခပူကြီးမာတယ်မျိုးဆက်တစ်တို့ခင်မှာအာနာရှင်အမြင့်ပြတ်မှရမယ်မျိုးဆက်တို့အနာကတ်မှာအာနာရှင်မျိုးဆက်တုံးမှရမယ်တရေကောင်းတွေအစင်သင့်ရှိတယ်လုံလောက်တဲ့လက်နက်ကိုပဲထောက်ဖို့ပေးကြစမ်းပါအောက်ချင်းမန်မစ္စကီရီ
Radio NUG မှာဆက်လက်အသံလွှင့်နေပါတယ်။အခုဆက်လက်ပြီးတော့တော်လန်အစည်းကန်တာမှာမောင်လူမှုရေးသားထားပြီးရန်နိုင်ဖတ်ကြားထားတဲ့ဂျ ဈာမီပြည်သူဆိုတဲ့အမည်တော်လန့်အစည်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
။ဈာမီပြည်သူဆိုတဲ့အမည်တော်လန့်ရေးကိုလည်းအမည်မျိုးမျိုးနဲ့ကြည့်တတ်ကြသလိုကိုမြင်တဲ့အမည်ကိုထုတ်ဖော်လာကြတာကိုလည်းတွေ့နေမြင်နေကြားနေရပါတယ်။လူတွေဟာကိစ္စတရက်ကိုအမည်မျိုးမျိုးနဲ့ကြည့်တတ်ကြတာမို့အမည်တွေကွဲပြားနေတာလဲအဆန်းတော့မဟုတ်ပါဘူး။ဒါပေမဲ့အချို့မြင်တွေကိုရည်ရွယ်ချက်ရှိရှိတင်သွင်းသူတွေနဲ့တင်သွင်းလာတဲ့မီဒီယာတခုကိုလည်းမောင်းလုံမွေတွေ့မြင်လာရပါတယ်။ရည်ရွယ်ချက်ရှိရှိတင်သွင်းလာတဲ့တော်လိုင်းရင်းနဲ့ပတ်သက်တဲ့အမြင်ကဈာနေပြည်သူတွေဆိုတဲ့အမြင်ဖြစ်ပါတယ်။သူတို့ဟာကိစ္စတစ်စုံတစ်ရာဖြစ်ပွားခဲ့ရင်ဈာတွေကပြည်သူတွေနစ်နာတယ်ဆိုတဲ့အမြင်မျိုးကိုပြောဆိုတင်သွင်းနေရှိကြတာကိုတွေ့ရပါတယ်။တကယ်တော့သူတို့ဟာပြည်သူကိုတော်လိုင်းရင်းကနေခွဲထုတ်ပြီးတော်လိုင်းရင်းအင်အားစုတွေကတစုပြည်သူကတစုစစ်တပ်ကတစုဆိုပြီးအုပ်စု၃ခုခွဲကစစ်အာဏာရှင်တော်လှန်ရေးကိုအာရုံလောက်အောင်ကြိုးပမ်းကြတာဖြစ်ပါတယ်။စစ်အာဏာသိမ်းတော့တနိုင်ငံလုံးကပြည်သူတွေညီညွတ်စွာဆန္ဒထုတ်ဖော်ခဲ့ကြတယ်။စစ်တပ်ကဆန္ဒပြပြည်သူတွေကိုပြစ်ခတ်တပ်ဖြတ်လို့လူငယ်တွေဟာစစ်တပ်ကိုလက်နက်ကင်တော်လှန်မှဖြစ်တော့မယ်ဆိုပြီးတော်လှန်တိုက်ခိုက်ကြရင်ဒီလိုအခြေအနေကိုရောက်ရှိလာတာဖြစ်ပါတယ်။ဒီတော့ PDF တွေဟာပြည်သူကမွေးထုတ်ပေးလိုက်တဲ့စစ်အာဏာရှင်တော်လှန်ရေးတပ်ဖွဲ့တွေပဲဖြစ်ပါတယ်။ပြည်သူသားအမိပြည်သူသားအဖဆိုတဲ့စကားကိုအားလုံးသိကြပါတယ်ပြည်သူကိုကြားနေလူတန်းစားဖြစ်ပုံဖော်နေတာဟာလင်းနစ်ကြော်ရွယ် PDF တပ်ဖွဲ့တွေကိုအမိအဖမဲ့အောင်လုပ်နေတဲ့စစ်အာဏာရှင်တွေရဲ့ဗျူဟာတရက်ဖြစ်တယ်ဆိုတာမောင်လူမွေးတို့ပြည်သူတွေအနေနဲ့သဘောပေါက်ကြရမှာဖြစ်ပါတယ်တကယ်တော့တော်လှန်ရေးကြီးတရက်ဆင်နွှဲကြတဲ့အခါနစ်နာမှုဆိုတာရှည်စမြဲဖြစ်ပါတယ်နစ်နာမှုတွေကြုံရတဲ့အခါခံစားကြရပါတယ်ကြားနေလူတန်းစားအမြင်ကိုတင်သွင်းလာသူတွေဟာပြည်သူတွေတန်ရာတန်ချက်နဲ့ခံစားရခိုက်ကိုအခွင့်ကောင်းယူပြီးတော်လန်ရေးကိုပုံဖြတ်ဖို့ကြိုးစားနေတာဖြစ်ပါလေ။ပြီးခဲ့တဲ့ရက်ပိုင်းကပဲလူမှုလုပ်ငန်းတွေကိုစိတ်ဝင်စားလှုပ်ဆောင်နေတဲ့ဆရာတော်တစ်ပါးနဲ့တွေ့တော့နစ်နာတာကဈာတွေကပြည်သူတွေပေါ်လို့မောင်လူမွေးကိုမိန့်ပါလေ။မြို့တွေမှာသာထွန်းကားလေးရှိတဲ့ဈာနေဝါဒဈာနေလူတန်းစားအမြင်ဟာမောင်လူမွေးတို့ဇနဘုတ်ထီတောင်ပြန့်နှံ့နေပါပြီလားလို့သိလိုက်ရပါလေ။ကုသိုလ်နဲ့အကုသိုလ်ကောင်းမှုနဲ့မကောင်းမှုနှစ်ခုဟာတခုဖြစ်ရင်ဖြစ်နှစ်ခုရဲ့ကြားထဲမှာဆိုတာမရှိဘူးလို့ဆရာကြီးဦးရွှေအောင်ရဲ့ကုသိုလ်နဲ့အကုသိုလ်စာအုပ်မှာမောင်လူမွေးဖတ်ဖူးပါလေဓမ္မနဲ့အဓမ္မတရားမှုနဲ့မတရားမှုနှစ်ခုကြားမှာလဲဘာမှမရှိနိုင်ဘူးလို့မောင်လူမွေးယုံကြည်ပါတယ်တိုင်းပြည်ရဲ့အာဏာကိုကိုကျိုးစီးပွားအတွက်လက်နက်အားကိုးနဲ့တင်ထားတာဟာမတရားမှုဖြစ်တယ်ကြေးရွာဈေးယုံစာသင်ကျောင်းကကလေးတွေမှမကြံဘုံကျဲတတ်ဖြတ်နေတာဟာမတရားမှုဖြစ်တယ်ဓာရီကိုဆန့်ကျင်တော်လှန်နေတာဟာမတရားမှုကိုဆန့်ကျင်တော်လှန်နေတာဖြစ်တယ်။အဓမ္မတရားကျင့်သုံးနေတဲ့သူတွေကိုဓမ္မတရားလက်ကင်ထားသူတွေကလက်သင့်ခံလို့မရှိပါဘူး။စစ်ကောင်စီလက်အောက်မှာနေတဲ့သူဖြစ်ဖြစ်တော်လှန်ရေးနယ်မြေမှာနေတဲ့သူဖြစ်ဖြစ်သူတို့ရဲ့စိတ်ထဲမှာဘတ်တစ်ဖက်ဖက်ကိုတော့အနည်းနဲ့အများအားပေးနေကြမှာပဲဖြစ်တယ်။စိတ်ဟာကြားနေလို့မရပါဘူး။ဒီတော့စစ်အာဏာရှင်စနစ်ကိုတတ်ဆိုးရှည်ဖို့ကြိုးစားနေတဲ့သူတွေရဲ့ကြားနေလူတန်းစာဆိုတာလည်းမရှိပါဘူး။စင်အနာရှင်စနစ်တဆိုးရှိအောင်ကာကွယ်ပေးနေတဲ့ဂျာနီအမြင်တွေနဲ့တော်လိုင်းအင်အားရုပ်အောင်လှုပ်ဆောင်မှုတွေကိုပြည်သူတွေနားလေသဘောပေါက်အောင်နီးစပ်ရာစွန့်နိုင်သူတွေကရှင်းလင်းပြောဆိုဆွေးနွေးကြဖို့မောင်လူမွေးတိုက်တွန်းလိုက်ပါရစေခင်ဗျာမောင်လူမွေ
းရေဒီယိုအန်ယူဂျီတော်ရရှင်များခင်ဗျာအခုဆက်လက်ပြီးတော့တော်လန်အီတီဂီတအစီအစဉ်မှာ The Fingers အဖွဲ့ရဲ့ No Tha Law ဆိုတဲ့တော်လန်အီတီသချင်းကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာYeah.
ီစံတွေနဲ့ရှင်ရမယ်နှခင်သေးမာတီသေးမို့တွေ့တဲ့နေ့ရင်ရောက်ဆုံးသက်ဖို့ရိုးစံနောက်ဆုံးပဲတို့လိုက်ရွှေရွှေမယ်နေရောက်ခုမှမြေပေါ်ဝင်မှပြည့်စုံမယ်
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုထေချပါလို့ရှင် Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်ဆန်ဖရန်စစ္စကိုဘေးအေရီးယားအခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ရေဒီယိုအန်ယူဂျီဖြစ်ပါတယ်အရေးတော်ပုံအောင်ရပါ